နိုင်ငံသားသား68ဦးအပါအဝင်ပြစ်ဒဏ်ကြခံထားရသူစုစုပေါင်း3015ဦးကိုလွှတ်ပေးမယ်လို့အစိုးရဘက်ကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတော်ကအကျဉ်းထောင်အသီးသီးကနေအကျဉ်းသူအကျဉ်းသားတွေကိုပြန်ပြီးတော့လွှတ်ပေးနေတာဖြစ်ပါတယ်။အခုပြန်လွှတ်ပေးလိုက်တဲ့သူတွေထဲမှာတော့နိုင်ငံရေးအကျဉ်းသားကအနည်းငယ်ပဲပါဝင်တယ်လို့နှိစက်သူတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်။
တနင်္ဂနွေလုံးမှာရှိတဲ့အကျဉ်းထောင်အကျဉ်းစခန်းတွေကနေအကျဉ်းသူအကျဉ်းသား3015ဦးကိုပြစ်ဒဏ်လွန်ကျင်းချမ်းသာခွင့်နဲ့ဧပြီလ18ရက်ဒီကနေ့မှာကြာရောက်တဲ့မြန်မာနှစ်ဆန်းပြည့်နှစ်မှာပြန်လွတ်ပေးမယ်လို့စစ်ကောင်စီကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးပြန်လွတ်ပေးလိုက်တာဖြစ်ပါတယ်။အခုပြန်လွတ်ပေးလိုက်တဲ့သူတွေအနေနဲ့နောက်တစ်ကြိမ်ပြစ်မှုထပ်မံကျွလွန်ပါက၎င်းပြစ်ဒဏ်အပြင်ယခုကြာခံရန်ကြံရှိနေသောပြစ်ဒဏ်များကိုပါဆက်လက်ကြာခံပါမည်ဆိုတဲ့ခံဝန်ကတိပုံမှန်401အရာလွတ်ပေးတာဖြစ်တယ်လို့ဖော်ပြထားပါတယ်ဒီကနေ့လွတ်ပေးတဲ့အထဲရန်ကုန်အင်းစင်အကျဉ်းထောင်ဘက်က241ဦးအပါအဝင်ရန်ကုန်တိုင်းတွင်းမှာရှိတဲ့အကျဉ်းထောင်9ခုကစုစုပေါင်း463ဦးပါဝင်တယ်လို့သိရပါတယ်အင်းစင်ထောင်ကနေအကျဉ်းသားအယောက်200ကျော်ကိုလွတ်ပေးလိုက်ပြီးမဲ့နိုင်ငံရေးအကျဉ်းသားမပါခဲ့ဘူးလို့အကျဉ်းထောင်ရဲ့နှိစက်သူတဦးက VOA ကိုပြောပါတယ်
200ကျော်လွတ်တယ်လို့ပြောတယ်ဒါနဲ့နိုင်ကျဉ်းကျောင်းမှာမပါဘူးဟာငါကအကျဉ်းကျောင်းမှာမပါဘူးအခုကဇာတိအဖွဲ့ကြီးကျင်းလာတယ်ကအဲ့ဒါကတော့လက်ရှိဖြစ်နေတဲ့ဒီအကြမ်းဖက်နဲ့သူ့ရဲ့ဆက်ရည်နဲ့အားစုအကြားတွေကနိုင်ငံရေးစီဒီအပြာကြီးပြန်ထလာတဲ့အပေါ်မှာပြန်ပြီးတော့ဒါခင်းလာကြရုံနဲ့နေတာပေါ့လေဒီလူတွေသွတ်သွားရင်တစ်ခက်ဆရာသူတွေလည်းမအားပူတော်နိုင်တော့လို့သက်သာတယ်ပြူပါတယ်အကြဆုံးတော့ဆရာတော်ကတော့ဒါကနေတည်တဲ့အတိုင်းပေါ့။ဘူဝါရစ်ကတည်းကဘူဝါမရှိပါဘူး။အဘယ်လိုလဲ။သဘယ်လိုလဲ။အဲ့အတင်းနဲ့နေနေသူကြီး။ဘလာပြစ်တဲ့ကာလဘလာဆက်ပြီးအောင်တလေးအောင်။ဘုရားနဲ့ဘုရားကတော့ပါဝါဒီဝါဒါဒီဆိုတာကဘူဝါရစ်ကချာလို့သူကောင်းတော့။အခုကတော့ဒီဘလုံးပြေးတယ်ဆိုဘူဝါဒါလည်းမသိဘူး။
အခုတစ်ခေါက်လူငယ်ချမ်းသာခွင့်နဲ့လွတ်မြောက်လာသူတွေထဲမှာအသက်85နှစ်နဲ့အထက်ပြစ်ဒဏ်ကြခံရသူတွေ၊မူရမှုတမတော် @ရစီကံလာဝကအက်တင်နဲ့ပြစ်ဒဏ်ကြခံရသူတွေလွတ်တာများတယ်လို့အကျဉ်းထောင်နဲ့နှိစက်သူတွေကပြောပါတယ်။ခံဝန်ကတိပုံမှန်411ခံဝန်ချက်နဲ့ပဲနိုင်ငံသားအကျဉ်းသားအကျဉ်းသူ68ဦးကိုလည်းပြစ်ဒဏ်လွန်ကျင်းခွင့်ပေးပြီးပြင်းထန်တန်ပြေးခဲ့တယ်လို့စစ်ကောင်စီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အခုလွတ်ပေးလိုက်တဲ့နိုင်ငံသား68ဦးတွေကတိရီလင်္ကာနိုင်ငံသား5ဦးကိုတော့အမည်နဲ့တကွတရားကြေညာချက်ထုတ်ပြီးလူငင်းခွင့်ပြုကြောင်းထူးခြားစွာဖော်ပြထားတာကိုတွေ့ရပါတယ်။အခုလွတ်ပေးလိုက်တဲ့သူတွေထဲမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးခံထားရသူတွေ၊တရားချမှတ်ခံထားရသူတွေ၊ဖမ်းဆီးခံထားရတဲ့2020ရွေးကောက်ပွဲအနိုင်ရအမတ်တွေ၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကထိပ်သီးခေါင်းဆောင်တွေပါဝင်ခြင်းမရှိပါဘူး။ဒါပေမဲ့စစ်ကောင်စီကပေးတဲ့ဒီကနေ့လူငယ်ချမ်းသာဝင်ထဲမှာနိုင်ငံတော်လေးဝက်အဥပဒေနဲ့ထောင်ဒဏ်3နှစ်ချမှတ်ခံထားရတဲ့ NLD အစိုးရလက်ထက်စီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းပါဝင်တယ်လို့သူ့မိသားစုဝင်တူက VOA ကိုအတည်ပြုပါတယ်။သူဟာတော့ဆန်းစုကြည်စီးပွားရေးကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နယ်စီမံဘဏ္ဍာဝန်ကြီးဟောင်းဦးစိုးဝင်ဒုဝန်ကြီးဟောင်းဦးဆက်အောင်တို့နဲ့အတူနိုင်ငံတော်လျှို့ဝှက်အက်ဥပဒေပုံမှန်နဲ့ပြီးခဲ့တဲ့စက်တင်ဘာလမှာထောင်ဒဏ်3နှစ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။သူဟာထောင်တွင်း2နှစ်နဲ့2လကျော်နေခဲ့ရပြီးလွတ်ရနီးနေပြီဖြစ်တယ်လို့ဆိုပါတယ်။မန္တလေးဥပိုလ်ထောင်ကပြန်လွတ်လာသူတွေထဲမှာတော့တပ်မတော်အကြီးညိုပြက်စီမှုပုံမှန်905ကကြီးနဲ့အကျဉ်းချခံနေရတဲ့အကျဉ်းသား2ဦးပါဝင်ပါတယ်။အဲ့ဒီထောင်ကအကျဉ်းသားအကျဉ်းသူစုစုပေါင်းအယောက်80နီးပါးလွတ်လာခဲ့တာပါ။အဲ့ဒီထက်မှာတရုတ်နိုင်ငံသား2ဦးပါဝင်ပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဥဆောင်ကော်မတီဝင်ဦးထွန်းကြည်ကတော့စစ်ကောင်စီပေးတဲ့လူငင်းချမ်းသာဝင်တဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုအခုလိုပြောဆိုပါရယ
်သူတို့ကနိုင်ငံရေးထပ်ပေါက်အတွက်လည်းအဲဒီနှစ်ကူးပေါ့နော်အဲနှစ်ကူးအခါတမရမှာအဲအဲ့ဒီအတွက်အထိမ့်မှဆိုတဲ့ပုံစံမျိုးတွေသူတို့လွှတ်လာတာရှိတဲ့အတွက်ကြောင့်သူနံပါတ်1ချက်ကတော့အဲနိုင်ငံရေးအမြတ်ထုတ်ဖို့ရယ်နိုင်ငံတကာဖိအားတွေရော့ဖို့ ਨੇ သူတို့ရဲ့တရားဝင်မှုကိုသူတို့ကတတ်တာပုံတဲ့ယူရတယ်ပေါ့နော်နောက်သူ့မှာနိုင်ငံရေးဆန္ဒမှရှိဘူးလေနိုင်ငံဆိုင်ရာတစ်ခြေစံမှာပါတဲ့အခါကျတော့နိုင်ငံရေးအကျဉ်းသားတွေကိုအဲဒါသူကဘယ်တော့မှအဓိကထားပြီးတော့ဥစားပေးပြီးတော့သူကလွတ်ပေးဖို့အစီအစဉ်ကအဲဒါသူ့မှာငကိုရေးရမရှိတာလေနိုင်ငံရေးအကျဉ်းသားတွေကိုမလွတ်ပေးရခြင်းကလေနိုင်ငံရေးအကျဉ်းသားတွေအပေါ်မှာအာဃာတနဲ့နော်အဲသူတို့ကအဲဒီရန်သူလိုသတ်မှတ်ထားတဲ့အတွက်ကြောင့်မလို့အဲဒါသူတို့မလွတ်ပေးရခြင်းဖြစ်တယ်လို့တော့ဦးကြီး
အဲ့ဒီရှုမြေသုံးတာပါလေ။နိုင်ငံရေးအကျဉ်းသားများကိုညီဆောင်ရှောက်ရေးအသင်းရဲ့စီရင်အရာ2020ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့2014ခုနှစ်ဧပြီလ12ရက်နေ့အထိစစ်ကောင်စီရဲ့စစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆွတ်ဆွဲချက်နဲ့စုစုပေါင်း1500တောင်ရာလေးဆယ်ရှစ်ဦးကိုဖမ်းဆီးခဲ့တာမှာအဲ့ဒီထက်ကတပေါင်း9000လေးရာ60ဟာဆက်လက်ဖမ်းဆီးခံထားရပြီး ဖန်စီခံထားသူတွေထဲမှာတေရန်ချမှတ်ခံထားသူ190ဦးထိရှိသွားပြီဖြစ်ပါတယ်။ဒါပြင်မြက်ွယ်တေရန်အပြစ်ချခံထားရသူ42ဦးလည်းရှိနေပါတယ်။ဒါကြောင့်တေရန်ချခံရသူစုစုပေါင်းဟာ150တဦးထိရှိနေတယ်လို့သိရပါတယ်ခင်ဗျာ။